ထောင်တန်း35ခန့်ထားရတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေက၊ရွှေနဲ့ဒေါ်လာတွေလက်ခံရယူခဲ့တယ်လို့စစ်ကောင်စီကစွပ်စွဲပြီးထောင်ချခဲ့တဲ့အကြီးအမှုတွေအထူးယူကန်တင်တာကိုဒီကနေ့ကြားနာမှုလုပ်ခဲ့ပါတယ်။အန်အဒီအစိုးရလက်ထက်နိုင်ငံတော်အတိုင်ပင်ခံအနေနဲ့တောင်ယူချိန်မှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းတင်ထံက ဒေါ်ခင်ကြီးဖောင်ဒေးရှင်းအတွက်မြင်းနေရဝယ်ယူမှုအဆောက်အအုံစောက်လုပ်မှုတွေမှာအဂရိလိုက်စားမှုနဲ့စစ်ကောင်စီကဆွဆွဲပြီးအမိန့်ချမှတ်ထားတဲ့အဂရိမှုလေးမှုနဲ့စီးပွားရေးလုပ်ငန်းရှင်ပေါင်း၈၀ကနေဒေါ်လာနဲ့ငွေကြေးလက်ယူတာတွေရှိခဲ့တယ်ဆိုပြီးဆွဆွဲထားတဲ့အမိန့်ချမှတ်ထားတဲ့အဂရိမှုနှစ်မှုစုစုပေါင်း၆မှုအတွက်ချမှတ်ထားတဲ့ဒီအမိန့်တွေကိုပြင်ဆင်ပေးဖို့ ဒီလိုမျိုးအခြေအနေကိုကျွန်တော်တို့ကပြန်ပြီးတော့ဆက်လက်ပြီးတော့ဆွေးနွေးကြရမယ်ဆိုတာကိုဒီနေ့ကျွန်တော်တို့ပြောပြချင်တာပါ။ဒါကြောင့်မို့လို့ဒီနေ့ကျွန်တော်တို့ရဲ့အထူးအယူခံကိုနိုင်ငံတော်အထူးတရားဥပဒေကပယ်ချခဲ့တာရှိပါသေးတယ်။ ဒီလိုမျိုးအခြေအနေကိုကျွန်တော်တို့ပြန်ပြီးတော့ဆက်လက်ပြီးတော့ဆွေးနွေးကြရမယ်ဆိုတာကိုဒီနေ့ကျွန်တော်တို့ရဲ့အထူးအယူခံကိုနိုင်ငံတော်အထူးတရားဥပဒေကပယ်ချခဲ့တာရှိပါသေးတယ်။ဒီလိုပယ်ချခဲ့ရတဲ့အမှုတွေကို 2020ခုနှစ်ပြည်ထောင်စုလွှတ်တော်တရားစီရင်ရေးပုံမှန်20ရာပြည်ထောင်စုတရားသူကြီးချုပ်ကိုဒီအမှုတွေကိုပြန်လည်သုံးသပ်ပေးဖို့ရှင်းနေရပါကထပ်ပြီးတော့အစဉ်အစဉ်အယူခံဝင်နိုင်သေးတာမို့ဆက်လက်အယူခံဝင်သွားဖို့ရှိနေတယ်လို့ရှင်းနေရတဲ့နှီးဆက်သူတွေကပြောပါတယ်။လက်ရှိမှာလည်းဒီအမှုတွေအကုန်လုံးကိုအယူခံတတ်ထားရလဲဖြစ်ပါတယ်ရှင်။